ရတဲ့သောတာရှင်များရှင်ခုချိန်ဆိုရင်ရွှေဝါရောင်စက်တင်ဘာတန်ခါလှုပ်ရှားမှုနှစ်နှစ်ပြည့်အခမ်းအနားကိုနိုင်ငံတကာရောက်ယဟန်တန်ခါများနဲ့ဒီမိုကရေစီအင်အားစုများကျင်းပနေတဲ့အချိန်မှာကျမတို့မြန်မာနိုင်ငံကမင်္ဂလာရှိတဲ့နေ့တွေတဲ့သွေးချောင်းစီးတဲ့အထင်းအမှတ်နေ့တွေကသာပိုများလာခဲ့ပါတယ်။စက်တင်ဘာတန်ခါလှုပ်ရှားမှုနဲ့ပတ်သက်ပြီးဖြစ်ခဲ့ရတဲ့စိတ်ဒဏ်ရာများမြမပြည်ပြည်သူလူထုရင်ထဲမှာခုချိန်ထိမပြောက်သေးပါဘူး။စက်တင်ဘာတန်ခါလှုပ်ရှားမှုညင်ကွင်းတွေကကျမတွေ့ကြုံသိမြင်ခံစားခဲ့ရတာတွေကိုပြောပြခြင်းပါတယ်။ပခုတ်ကူတန်ခါအရေးအခင်းကစလို့တန်ခါတော်တွေပြည်သူလူထုကိုစားလမ်းမပေါ်တွေထွက်ပြီးမြစ်တာပို့တောင်းဆိုခဲ့ကြပါတယ်။အဲ့ဒီအချိန်မှာမိုးကနေ့စဉ်သဲသဲမဲမဲရွာနေတဲ့အချိန်မှာတန်ခါတော်တွေကြမ်းတမ်းနဲ့ရာသီဥတုကိုရင်ဆိုင်ပြီးတက္ကသိုလ်ရိပ်သာလမ်းဘက်မြစ်တာပို့လမ်းလျှောက်ခဲ့တာကိုနေအိမ်အကျယ်ကျုပ်ကြခံနေရတဲ့ဒေါ်အောင်ဆန်းစုကြည်ကခြံတကားဝါကနေထွက်ပြီးလက်အုပ်ချီဂုံပြုကြီးညိုခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ခြံရှိမှာလုံချုံရင်းယူထားတဲ့လုံတင်းရဲတွေဒိုင်းတွေနဲ့အသင့်အနေထားမှာရက်နေကြပါတယ်။ဒီမြင်ဝင်းကိုချီပြီးတန်ဃာနဲ့လူထုရင်ထဲမှာဓမ္မနဲ့အာဓမ္မအားပြိုင်နေကြပါတော့တယ်။ဒီနောက်မှာတော့စာပေရုပ်ရှင်အမှုပညာရှင်များနဲ့ပြည်သူလူထုတွေမြစ်တာပို့ဆူတောင်းနေတဲ့တန်ဃာတွေကိုရေတန့်အလှမျက်နှာတုပ်ပေါ်ကအလှပေးရုံမကပဲစွန်းကပ်ပြီးပါဝင်လမ်းလျှောက်မြစ်တာပို့ခဲ့ကြပါတယ်။၂၃ရက်နေ့ကျေးသွန်းဖျားမှာကိုစားကနာကိုကျော်သူကဗျားဆရာကိုအောင်ဝေးအမျိုးသားရေးဦးဝင်းနိုင်စာရေးဆရာမဒေါ်တန်းမြင့်အောင်တခြားစာပေအမှုပညာရှင်များနဲ့အတူကျမပါဝင်စွန့်ကပ်ခဲ့ပါတယ်။တန်ဃာနဲ့လူထုတပားတည်းဖြစ်ပြီးတက်ကြွနေတဲ့ဟန်ပန်ကိုဂုဋ္ဌိကျမတတိယနေပါလေတဲ့။ကပ်ပြီးရွှေတကုံရင်းမြေမှာအောင်မြင်နေစုတောင်းရွှေတကုံဖျားအရှိဘက်မုတ်ကနေပြန်ဆင်းကြပါတယ်ရွှေတကုံဇောင်းနှံလှေကားတစ်တွေကနေအရှိဘက်မုတ်ကျေးသွန်းဖျားရှိတန်ဃာတန်းကြီးများများပြားလိုက်တာပြည်သူတွေတန်ဃာနဲ့ဝိုင်းဝန်းပြီးအုပ်စိုးသူကိုတောင်းဆိုမြစ်တာပို့တဲ့အဲ့ဒီမြင်ဝင်းကမြင်ရသူအပေါင်းကိုစိတ်လှုပ်ရှားတက်ကြွစေခဲ့ပါတယ်ရွှေတကုံရင်းမြေကနေကဘာအီးအထိလမ်းလျှောက်မြစ်တာပို့ခဲ့တာကိုမှတ်မိပါသေးတယ်။ကျမတို့ကိုဖျားဆောင်နှန်းကပန်းတွေတွေကတပြေးပန်းတွေပေးပြီးအောင်မြင်ပါစေလို့ဆုတောင်းပေးလိုက်ကြပါတယ်။ရှေ့ကနေကြိုဆောင်နေတဲ့တန်ဃာတွေလူထုတွေကြောင့်ကျမတို့ရှေ့ဆုံးကနေနောက်ဆုံးဖြစ်နောက်ဆုံးကနေအလဲပြန်ဖြစ်နေလူထုနဲ့တန်ဃာတပြေးပြေးများလာပါတော့တယ်။ဗဟန်းဈေးခွေနားမှာဘဲအစိုးရဘဲမင်းသားဘဲမင်းသမီးရောက်နေတယ်ဆိုတဲ့အတန်တွေကိုလည်းကြားခဲ့ရပါတယ်။ပါဝင်လမ်းမလျှောက်ပေမဲ့သူတို့တန်ဃာနဲ့ပြည်သူလူထုကိုလာရောက်ထောက်ခံအားပေးကြောင်းသက်သေပြခဲ့ကြပါတယ်။လူအချင်းချင်းလှက်ပတ်ချင်းကင်းရှင်းကြပါစီ။လူအချင်းချင်းနှိပ်စက်ချင်းကင်းရှင်းကြပါစီ။ဒို့မြေတာစွန်းကဘာလွန်းငိမ့်ချမ်းကြပါစီဆိုတဲ့ကောင်းငင်တစ်ခုလုံးတုံဟီးသွားစေတဲ့မြစ်တာပို့တန်တွေနဲ့အတူတန်ဃာနဲ့လူထုပူးပေါင်းခဲ့ကြပါတယ်။လမ်းဘေးဝဲရအသီးသီးကပြည်သူလူထုတွေရဲ့အားပေးထောက်ခံမှုတွေကလည်းမျက်ရည်ကျရတဲ့အထိဖြစ်ခဲ့ကြရပါတယ်။အဖွဲ့ချုပ်ရုံးရှိကနေလွှတ်တော်အမတ်တွေအမျိုးသမီးအဖွဲ့ဝင်တွေအဖွဲ့ချုပ်လူငယ်တွေပါပူးပေါင်းပါဝင်ခဲ့ကြပါတယ်။ရွှေတကုံရင်းမြင်ကနေမြင်းနီကုန်းမြင်းနီကုန်းကနေစမ်းချောင်းကြီးမြင့်နိုင်လှဲတန်းရှစ်မိုင်ကဘာအီးအထိတန်ဃာနဲ့လူတို့အင်အားကကြီးလို့မဆုံးတော့ပါဘူး။ကားလမ်းတွေရင်ကျောတွေပိတ်သွားရတဲ့အထိဖြစ်ခဲ့ရပါတယ်။မြင်းနီကုန်းသားရောက်ခါနီးတော်လှန်ရေးပန်းရံရှိစတိုးဆိုင်ကမိသားစုတွေဆိုတန်ဃာတွေကိုလက်အုပ်ချီရှိခိုးပြီးဆိုင်ထဲကပစ္စည်းတွေကိုလှူဒန်းပါတော့တယ်တန်ဃာတော်တွေကညင်းတော့သူတို့ကတင်လျှောက်ခဲ့ပါတယ်အရှင်ဖျားတို့ကတကားတကားမတွေကိုစားခုလိုပင်မဆင်းရဲခံပြီးတပည့်တော်တို့အတွက်စစ်အစိုးရကိုတောင်းဆိုပေးနေတာတပည့်တော်တို့ထွက်မလိုက်နိုင်ပေမဲ့ထောက်ခံအားပေးကြောင်းပြရတာပါဖျားဆိုပြီးငိုပါတယ်ကျမတို့နဲ့သူတို့မျက်ရည်ရောသွားရပါတော့တယ်ခရီးရှင်လျှောက်လာတဲ့တန်ဃာတော်တွေကိုစေးဝါးလှူဒန်းသူရေတံဘူးပေးဝေသူတွေရဲ့စေတနာကလည်းအံ့မခံပါဒီလှူပွဲတွေကိုကားနဲ့ သဲဆောင်ပေးတဲ့ကားပိုင်ရှင်တွေကလည်းခရီးဆုံးတဲ့အဖြစ်လိုက်ပါခဲ့ကြပါတယ်။ကျမတို့လှဲရန်မီးပွိုင်ရောက်တော့ရှစ်မိုင်ပဲလှမ်းမျောကြည့်တဲ့အဖြစ်တန်ကာနဲ့လူထုတွေနောက်ပြန်လှည့်ကြည့်တော့လဲတန်ကာနဲ့လူထုတွေရဲ့လူတန်းကြီးကမဆုံးသေးပါဘူး။လှိုင်းတွေလိုပါပဲ။တရိပ်ရိပ်ရွေ့သွားနေတဲ့တန်ကာနဲ့လူထုလှိုင်းတွေနဲ့စစ်အာဏာရှင်ကိုရိုက်ပုတ်နိုင်ဖို့ကြိုးစားနေကြတာပါ။ကျမတို့ရှေ့ကရဟန်းပြူကဒီမြင်ဝင်းကိုကြည့်ပြီးတကားကြီးတကမာကြီးအောင်ပြီးအောင်ပြီးပြလို့လက်တီးမြောက်ကျုံးွားပါတော့တယ်မှတ်မှန်ရရဆရာကိုအောင်ဝေးကအရှင်ဖျားပွဲကိုပြောပါလို့ရှောက်တော့အရှင်တေစားလို့ပြန်ဖြေခဲ့ပါလေလူလှိုင်းကြီးကြောင့်ကားတွေရက်ဆောင်နေရပါတယ်ဒီရင်တွေထဲမှာចောင်းချိုကားဖယ်တီတွေလည်းစောင့်ခဲ့ရပါတယ်အဲ့ဒီចောင်းကားပေါ်ကလေးတန်းចောင်းသူလေးကစာရွက်ပေါ်မှာစာရေးပြီးကျမတို့ပြည်သူလူထုဘက်ကိုလှည့်ပြပါတယ်အောင်မြင်ပါစေမြန်မာနိုင်ငံကြီးငြင်းငမ်းပါစီတဲ့ဆရာကိုအောင်ဝေးကတော့ကဗျာဆရာပြီးပြီးလှလိုက်တဲ့မြင်ကွင်းလို့ဆိုပါတယ်ခလေးတွေကသူတို့အသက်ရွယ်နဲ့မမျှတိုင်းပြည်ရဲ့အခြေအနေလက်တလုံးဖြစ်ပေါ်နေတဲ့အခြေအနေကိုခံစားနိုင်ခဲ့ကြပါတယ်ခစ်စနစ်ရဲ့တောင်းဆိုချက်ကြောင့်ဖြစ်ပေါ်လာရတဲ့လမ်းမပေါ်မှာမြစ်တာပို့တောင်းဆိုနေကြတဲ့တန်ကာနဲ့လူတို့ကိုကြည့်ပြီးကျမကဆရာကိုအောင်ဝေးကိုသူ့ကဗျာနဲ့ပြန်မေးလိုက်ပါတယ်ဆရာဒီကျဲတွေကိုဘလို့များနာမည်ပေးမလဲလို့